ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့ဥဆောင်ဆန္ဒပြတဲ့ကြောင်းသားကောင်းဆောင်တို့ကိုထိုင်းအာဏာပိုင်တွေကဥပဒေကြောင့်အရအေးယူဖို့အရှိန်မြင့်ဆောင်ရွက်နေတာမှာတော်ဝင်မိသားစုကိုအကာအကွယ်ပေးထားတဲ့တင်းကျပ်တဲ့ဥပဒေချိုးဖောက်မှုနဲ့ကြောင်းသားကောင်းဆောင်12ယောက်ကိုအရေးယူလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဘယင်စနစ်ပြုတ်ပြင်းရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေဘန်ကောက်မြို့မှာဒီကနေ့ထပ်ပြီးတော့ကျင်းပဖို့ပြင်ဆင်နေချိန်မှာဒီသတင်းထွက်ပေါ်လာတာပါ။အဲ့ဒီဆန္ဒပြခေါင်းဆောင်12ယောက်ကိုတော်ဝင်မိသားစုတိုက်ခါကြဆင်အောင်လှုပ်ဆောင်မှုဒါမှမဟုတ်စော်ကားမှုဆွဲချက်နဲ့လာရောက်အဖမ်းခံမှုဆင့်ခေါ်လိုက်ရဖြစ်ပြီးပြစ်မှုထင်ရှားရင်1095နှစ်အထိပြည်တံကြခံရနိုင်ပါတယ်။ဒီဥပဒေအရတော်ဝင်မိသားစုနဲ့အာဏာပိုင်တွေမကဘဲဘယ်သူမှစိုးတိုင်ကြားနိုင်တယ်လို့နိုင်ငံရေးအရလက်တုံ့ပြန်တဲ့နေရာမှာဒီဥပဒေကိုအရင်တုန်းကအသုံးချခဲ့ပေါ်တာကြောင့်အငြင်းပွားစရာလည်းဖြစ်နေပါတယ်။ဒါပေမဲ့လေဒီဥပဒေကိုအသုံးချတာမျိုးမမြင်ချင်ဘူးလို့ဘုရင်မဟာဝဇီယာလောင်ကွန်ကထိုင်းအစိုးရအဖွဲ့ကိုအကြောင်းကြားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့3နှစ်လောက်ကစပြီးတော့ဒီဥပဒေနဲ့အရေးယူတာမျိုးမရှိခဲ့ပါဘူး။ထိုင်းဘုရင်ကလည်းအဲ့ဒီအချိန်ကလေးကဒီဥပဒေနဲ့ပတ်သက်လို့လူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။ထိုင်းတရားရေးရာကိစ္စမှာကူညီပေးနေတဲ့လူခွင့်ရေးရှေ့နေအဖွဲ့တစ်ခုရဲ့အဆိုအရခုအရေးယူခံထားတဲ့ခေါင်းဆောင်12ဦးထဲမှာတော်ဝင်မိသားစုကိုလူသိရှင်ကြားဝေဖန်တဲ့နေရာမှာထင်ရှားတဲ့သူတွေလည်းပါဝင်တယ်လို့ပြောပါရစေ။